မေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်နိုင်ငံသားဌာနရဲ့လူအခွင့်အရေးအစီရင်ခံစာမှာအမေရိကန်ရဲ့တန်ခဲတမန်ငင်းဆက်ဆံရေးမှာလူအခွင့်အရေးရဲ့ရေးပါမှုနဲ့ပွင့်လင်းလွတ်လပ်သာယာဝါပြောလုံခြုံတဲ့ကမ္ဘာကြီးဖြစ်လာနိုင်ရေးပျော်မှန်းချက်တွေကိုဖော်ပြထားတယ်လို့နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ကဒီနှစ်အစီရင်ခံစာထုတ်ပြန်ရမှာပြောလိုက်ပါတယ်။2022ခုနှစ်မှာအီရန်နိုင်ငံအပါအဝင်ကမ္ဘာဒေသအသီးသီးကနိုင်ငံတွေမှာလူထုလွတ်လပ်စွာပြောဆိုစုဝေးရနေရာတွေအပိတ်ပင်ခံရတာအခြေခံလူဂုံတိတ်ခါကိုမလေးစားတာတွေဖြစ်ပေါ်နေပြီးလူအခွင့်အရေးအခြေအနေတွေနောက်ပြန်ဆုတ်နေတာကိုဆက်လက်တွေ့မြင်နေရတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်
။ In the wake of the tragic death of Mahsa Amini, authorities have killed hundreds of peaceful protesters, including dozens of children, and have arbitrarily detained thousands.
အီရန်နိုင်ငံမှာအမျိုးသမီးငယ်မာဆာအာမီနီတည်ဆုံးပြီးနောက်အာဏာပိုင်တွေဟာဒါဇင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်ငြိမ်းချမ်းစွာဆန္ဒပြသူရာပေါင်းများစွာကိုတပ်ဖြတ်ခဲ့ပြီးထောင်ပေါင်းများစွာကိုမတရားဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ဖမ်းဆီးခံထားရတဲ့ဆန္ဒပြသူတွေကိုအီရန်တပ်ဖွဲ့ဝင်တွေကညှဉ်းပန်းနှိပ်စက်တာအပြင်ကြားမအခြေပြုအကြမ်းဖက်မှုတွေကိုကျူးလွန်နေပါတယ်သတင်းတောက်တွေနဲ့ရှေ့နေတွေကိုဖိနှိပ်ပြီးလက်ဦးအောင်ဖမ်းဆီးချုပ်နှောင်တာတွေလုပ်နေပါတယ်အတူရောက်တရားခွင်တွေမှာရုံးတင်စစ်ဆေးတာတွေလုပ်ပြီးအလျင်အမြန်တုတ်တင်ကွမြတ်တဲ့နီလန်းတွေတုံးကအီရန်ပြည်သူတွေကိုထတ်တိုးချိတ်ချောက်နေတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အီရန်ရဲ့ရက်စက်ကြမ်းကြုတ်တဲ့ဖိနှိပ်မှုတွေကိုရှုံချပြီးတံပြန်နိုင်မှုအတူတကွစူးစီးလာနေကြပြီးအီရန်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်အတွက်ထုတ်ဖော်ပြောဆိုနိုင်ရေးကိုဆက်လက်လှုပ်ဆောင်သွားမယ်လို့မစ္စတာဘလင်ကင်ကပြောပါတယ်အာဖဂန်နစ္စတန်မှာတာလီဘန်တွေဟာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုခွဲခြားဆက်ဆံဖိနှိပ်ချုပ်ချယ်ပြီးအမျိုးသမီးတွေရဲ့လွတ်လပ်စွာသွားလာခွင့်သူတို့ရဲ့ပညာရေးနဲ့အလုပ်လုပ်ခွင့်တွေကိုကန့်သတ်ထားတဲ့ဒါဇင်နဲ့ချီမြပြလှတဲ့အမိန့်တွေကိုထုတ်ပြန်ခဲ့တယ်လို့ဘလင်ကင်ကမှတ်ချက်ပြုပါတယ်
။ The Taliban's December edicts barring female employees of non-governmental organizations.
တာလီဘန်ကဒီဇင်ဘာလုံးကထုတ်ပြန်လိုက်တဲ့အမိန့်ပြန်တန်းတဲ့အတူအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအမျိုးသမီးဝန်ထမ်းတွေကိုအလုပ်ခွင့်ကတားမြစ်ပိတ်ပင်လိုက်တာကအသက်ရှင်သန်မှုတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေါ်မိခိုးနေရတဲ့အာဖဂန်လူမျိုးတန်းပေါင်းများစွာကိုကြီးမားတဲ့ထိခိုက်မှုတွေဖြစ်ပေါ်စေပါတယ်လို့ဝင်ဂျီဘလင်ကင်ကထောက်ပြပါတယ်။တခါမြန်မာပြည်မှာစစ်အစိုးရကလူထုပေါ်ရက်စက်ကြမ်းကြုတ်မှုတွေဆက်လက်ကျူးလွန်နေလို့နိုင်ငံတွင်းကလူအခွင့်အရေးအခြေအနေဟာပုံမဆိုးရွားယိုယွင်းလာနေပါတယ်။ထောင်နဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေဒီမိုကရေစီလိုလားသူတွေနဲ့စစ်အစိုးရကိုအတိုက်ခံပြုဆန့်ကျင်နေသူတွေဟာအာဏာပိုင်တွေရဲ့တပ်ဖြတ်တာဖမ်းဆီးထိန်းသိမ်းတာတွေခံနေရတယ်လို့နေရက်ကနေအတင်းအကျပ်စွန့်ခွာထွက်ပြေးရတာတွေလည်းရှိပါတယ်။ရိုဟင်ဂျာတွေနဲ့တခြားအပယ်ကံလူအဖွဲ့စည်းတွေဟာလည်းအပြင်းထန်ဆုံးခွဲခြားဆက်ဆံခံရမှုနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကိုဆက်လက်ခံစားနေကြရပါတယ်။တရုတ်ပြည်သူ့သမ္မတနိုင်ငံမှာလည်းဝီဂါလူမျိုးတွေပေါ်လူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဆက်လက်ကျူးလွန်နေပြီးတိဘက်လူမျိုးတွေကိုလည်းဖိနှိပ်နေကဟောင်ကောင်မှာလည်းအခြေခံအခွင့်အရေးတွေနှိပ်ကွပ်ခံနေရပါတယ်။တရုတ်ပြည်မှာယူမှာအခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးတဲ့လူတူးချင်းစီအပေါ်ပြစ်မှတ်ထားတာတွေလုပ်နေုံမကပဲခြားနိုင်ငံတွေအထိပါနိုင်ငံဖြတ်ကျော်ပြီးလူတူးချင်းရဲ့အခွင့်အရေးတွေကိုထုတ်ဖော်ပြောဆိုတာတွေကိုထိပါဖိနှိပ်နေပါတယ်။ဒါ့အပြင်ကျူးဘားနိုင်ငံကတရားရုံးတွေဟာလည်းကိုယ့်အခွင့်အရေးအတွက်ဆန္ဒထုတ်ဖော်ခဲ့ကြသူလူရပေါင်းများစွာကိုပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။2022ခုနှစ်လူအခွင့်အရေးအစီရင်ခံစာဟာဖိနှိပ်မှုတွေကိုကြံ့ကြံ့ခံတွန်းလှန်နေတဲ့တက်ကြွလှုပ်ရှားသူတွေသတင်းသမားတွေရှေ့တွေအစိုးရအရာရှိတွေနဲ့တာမန်နိုင်ငံသားပြည်သူတွေရဲ့ထူးကဲတဲ့ရဲစွမ်းတက်တီကိုမှတ်တမ်းတင်ထုတ်ဖော်ထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းသူတို့နဲ့အတူရပ်တည်နေပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။